မြန်မာနိုင်ငံရဲ့ပြည်ပခါရဲ့ဇင်းမြစ်ဟာစစ်အာဏာရှင်စနစ်ဖြစ်ပြီးတော့တရမဝင်အာဏာသိမ်းထားတာစစ်တပ်ရဲ့ပြစ်မှုကျူးလွန်တာမှန်သမျှကိုအရေးယူတာမျိုးမရှိဘဲနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးထားတာတွေကြောင့်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကမနေ့ကလုပ်တဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်တရကော်မတီအစည်းအဝေးမှာပြောသွားပါတယ်
We cannot therefore resolve the current political and humanitarian crisis unfolding in Myanmar without addressing the root cause. In this case, it is the military.
စစ်အာဏာရှင်စနစ်ဆက်ရှိနေတဲ့ပြည်ထောင်စုဇင်းမြစ်ကိုမဖြေရှင်းမဲ့နဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့လူသားချင်းစာနာမှုအကျက်အတဲတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းမြန်မာအရေးအပြန်အလှန်ဆွေးနွေးမှုအစည်းအဝေးမှာပန်မကြီးဦးကျော်မိုးထွန်းကပြောသွားပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့စစ်ကောင်စီကိုဆက်လက်ထောက်ခံအားပေးနေတာကိုကန့်ကွက်တဲ့တစ်ချိန်တည်းမှာလက်နက်ခဲယံနှမျိုးအသုံးပြုနိုင်တဲ့ပစ္စည်းတွေနဲ့ဆက်ဆက်နည်းပညာတွေကိုစစ်ကောင်စီကိုပံ့ပိုးပေးနေတာဟာဘလို့စိတ်အခြေခံနဲ့ပံ့ပိုးပေးနေတယ်ဆိုတာကိုမေးခွန်းထုတ်လို့တဲ့အကြောင်းလဲတန်မကြီးဦးကျော်မိုးထွန်းကပြောခဲ့ပါတယ်။မြန်မာစစ်တပ်ဟာအရက်သားပြည်သူတွေပေါ်လေကြောင်းကနေဘုံကျဲတိုက်ခိုက်တာ၊ကြေးရွာတွေကိုမီးရှို့ဖျက်ဆီးတာ၊လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်တာ၊မတရားဖမ်းဆီးချုပ်နှောင်တာ၊ညှဉ်းပန်းနှိပ်စက်တာတွေကလည်းရာဇဝတ်မှုတွေကိုကျွလွန်နေတဲ့အကြောင်းတွေကိုလဲတန်မကြီးကထောက်ပြခဲ့ပါတယ်ရှင်။